တရုတ်နိုင်ငံမှာခရီးရှည်သွားနိုင်တဲ့အရာဖက်တုံးမောင်းတူမဲ့ drone လေယာဉ်ငယ်တွေတိပတင်ပေါ်မှုအပေါ်ကန့်သတ်ချက်တွေကိုတာဝန်ရှိသူတွေကချမှတ်လိုက်ပါတယ်။မောင်းတူမဲ့ယာဉ်တွေကိုရုရှား၊ယူကရိန်းစစ်ပွဲမှာစီးရဲအရာပြောင်းလဲအသုံးပြုလာမှာကိုစိုးရိမ်နေတဲ့အတွက်ကန့်သတ်လိုက်ကြောင်းပြောပါတယ်။ drone ကိုပုံကုန်အဖြစ်ဆက်လက်ခွင့်မြုံမှာဖြစ်ပေမဲ့လို့ကန့်သတ်ချက်တွေတော့ထားရှိအောင်ပါ။စစ်ပွဲရည်ရွယ်ချက်အတွက် drone တွေအသုံးပြုတာကိုဟန်တာနိုင်ဖို့အခုထိန်းချုပ်တဲ့အမိန့်ဟာအင်္ဂါနေ့မှာစတင်အသေးဝင်မှာဖြစ်ကြောင်းတရုတ်စစ်ပွဲရည်နဲ့ကုသရေးဝန်ကြီးဦးမြင့်ဌာနကပြောပါတယ်။စွမ်းဆောင်ရည်မြင့်အရက်ဖက်သုံးမောင်းတူမဲ့ drone ရင်တချို့ကိုစစ်ပတ်ဆိုင်ရာအသုံးပြုလာနိုင်မဲ့အန္တရာယ်ကအဆက်မပြတ်တိုးလာနေတယ်လို့လည်းဆိုထားပါတယ်။ထိန်းချုပ်မောင်းနေသူတွေရဲ့သဘာဝမျက်စိနဲ့မြင်နိုင်တဲ့အကွာအဝေးထွက်ကြော်လွန်ပြန်သားနိုင်တဲ့ drone တွေဒါမှမဟုတ်မိနစ်30ထက်ပိုပြီးတော့အမြင့်ပြန်သားနိုင်တဲ့ drone တွေပူရဲပါအရာဝတ္ထုတွေကိုပစ်ချနိုင်ပြီးတော့အလေးချိန်15ပေါင်ခွဲထက်ပိုတဲ့ drone တွေအပေါ်ကန့်သတ်ချက်တွေတက်ရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံဟာမောင်းတူမဲ့လေယာဉ်တွေတီထွင်ထုတ်လုပ်တင်ပို့ရောင်းချတဲ့ထိပ်တန်းနိုင်ငံတစ်ခုလည်းဖြစ်ပါတယ်။